အကျဉ်းသား3000ကျော်ကိုအခြေခံဥပဒေပုံမှား204ကကြီအရသမရကဒီကနေ့လွန်ကျင်းချက်သာဝင်ပြုလိုက်ပါတယ်။ဒီလိုလှုပ်ပေးတာဟာနိုင်ငံတော်တည်ငြိမ်အေးချမ်းရေးတရားဥပဒေစိုးမိုးရေးနဲ့တိုင်းရင်းသားစည်းလုံးညီညွတ်ရေးအတွက်၎င်းလူသားချင်းစာနာထောက်ထားမှုကိုအလေးပေးသောအဖြစ်၎င်းလှုပ်ပေးတာဖြစ်တယ်လို့သမရရဲ့ပြောရေးဆိုခွင့်ရှိသူပြန်ကြားရေးဝန်ကြီးဦးရထွတ်ကသူ့ရဲ့ Facebook အင်တာနက်စာမျက်နှာမှာဖော်ပြထားပါတယ်။ဒီကနေ့လှုပ်ပေးလိုက်တဲ့ကျင်းသားတွေထဲမှာနိုင်ငံအကျဉ်းသားဖြစ်သတ်မှတ်ထားတဲ့သူတွေကကချင်ပြည်နယ်မှာတရားမဝင်အသင်းဖွဲ့နဲ့ဆက်သွယ်မှုနဲ့ထောင်ချခံရတဲ့ကိုမာလာဆိုသူတယောက်စစ်ထောက်လိုင်းအရာရှိအကျဉ်းသား၈ယောက်နဲ့အခြားအကျဉ်းသားတွေကတော့ရာဇဝတ်သားတွေဖြစ်တယ်လို့သိရပါဗျ။ဒါကြောင့်အခုဆိုရင်တမရအုပ်သိမ်းဆိုင်လက်ထက်မှာပြန်လွှတ်ပေးလိုက်တဲ့ရာဇဝတ်အကျဉ်းသားတွေထောင်ပေါင်းများစွာရှိနေပြီဖြစ်ပါတယ်။ဒီလိုလွှတ်ပေးလိုက်တဲ့အခါမှာသူတို့အတွက်ဘဝပြန်လည်ထူထောင်ရေးအစီအစဉ်တွေမပါတာဟာလူအဖွဲ့အစည်းအတွက်စိုးရင်စရာဖြစ်တယ်လို့သုံးသပ်ပြောဆိုမှုတွေရှိနေပါတယ်။ဒါကြောင့်တရားလွှတ်တော်ရှေ့နေဥအောင်သိန်းကိုမေးကြည့်ပါတယ်
။တရားစီသားရင်နဲ့ပတ်သက်ရင်တော့သူလှုပ်ချင်တာရဲ့လှုပ်တတ်တာရဲ့ရှိတဲ့အသက်မွေးဝမ်းကြောင်းအလို့ကိုထောင်နေထဲမှာလှုပ်ခိုင်းနေပေါ့။ရခင်ကအဲ့လိုထောင်နေမှာအသက်မွေးဝမ်းပြည်ကြောင်းပညာနဲ့တွဲပြီးတော့လှုပ်ခိုင်းတဲ့အတတ်ပညာတွေသင်ပေးတယ်။အလက်တူကြတာလည်းလုံနေရရှိတာပေါ့နော်။ဒီ62ခုနှစ်ဆက်သက်ကအာဏာသိမ်းပြီးတော့ထောက်ဆံလာကြတော့မှအဲ့ဒါကြီးကပျောက်တယ်လို့ဖြစ်သွားပြီးတော့ပြစ်မှုကြိုးကိုချွေးနဲ့ဆက်မယ်ဆိုပြီးတော့ရေဘက်စကားနဲ့ထုတ်တယ်ကြောက်ထုတ်စကားနဲ့ပို့တယ်ရေနဲ့ကိုင်းနဲ့မှစိုက်ပြိုးခိုင်းတယ်ဆိုအဲ့လိုပုံစံမျိုးတွေပဲသူတို့ပြည်ညာကြတဲ့ကာလမှာသုံးချတယ်ပေါ့အဲ့ဒီလူတွေအပြင်ရောက်တဲ့ခါမှာလည်းဘာမှထားမလုပ်တတ်တော့ဘဲနဲ့အိမ်ဆောင်နေရာတွေတစားစီဖြစ်ကုန်တယ်အဲ့ဒီအချိန်မှာသူကထောင်ကိုပြန်ဝင်ရဖို့ကိစ္စမျိုးတွေကိုပြန်ပြီးတော့လုပ်ပြီးနဲ့ထောင်သားနေရာပြန်လဲတာပဲပေါ့နော်အဲ့တော့ကျွန်တော်တို့ရဲ့ဒီအကျဉ်းတောင်စနစ်နဲ့သမီးဝန်ကြောင်းပညာပင်ခွင့်ဆိုတဲ့ဥစ္စာမရှိဘူးပေါ့နော်။ဒါပေမဲ့ဂျေးမန်နျူရီမှာတော့ကျွန်တော်တို့ဒီသမီးဝန်ကြောင်းပညာရည်နဲ့ပတ်သက်ပြီးတော့အလောက်ကန်ဆောင်ရွက်နိုင်အောင်ဆောင်ရွက်ပေးတယ်ဆိုတဲ့ဟာရှိတယ
်။ပြည်သူ့လွတ်တော်တရားဥပဒေစိုးမိုးရေးနဲ့တည်ငြိမ်ရေးကော်မတီအတွင်းမှူးဦးဝင်းမြင့်ကလည်းအခုလိုသုံးသပ်ပါတယ်။
တရားဥပဒေစိုးမိုးရှုရဆိုလို့ရှိရင်တော့ဗျာဒီနိုင်ငံရေးအကျဉ်းသားတွေကပို့ပြီးတော့အများကြီးလွတ်တယ်မယ်လေနိုင်ငံရေးအကျဉ်းသားတွေကနိုင်ငံလူနိုင်ငံသားတွေအတွက်လုပ်ရတာပဲလေအယူဆသဘောထားမတူတာလည်းရှိတာအဲဒါတစ်ခုပါနောက်တစ်ခုကအဲ့ဒီရာဇဝတ်အကျဉ်းသားတွေကပြန်လည်ထူထောင်ရေးတွေမပါဘဲနဲ့ရှုလို့ရှိရင်တော့ဒီရာဇဝတ်မှုတွေကတစ်ခါအပြင်မှာရောက်တဲ့အခါထပ်ဖြစ်ပြီးတော့တရားဥပဒေစိုးမိုးရေးကိုအင်အားနည်းစီတာပေါ့ဗျာ
အခုနောက်ပိုင်းဖြစ်ပေါ်လာတဲ့နိုင်ငံရေးဘာသာရေးပဋိပက္ခတွေမှာရာဇဝတ်အကျဉ်းသားတွေကိုတုံးမကိုလည်းစိုးရင်ရတယ်လို့ရှေ့နေဦးအောင်သိန်းကသုံးသပ်ပါတယ
်အခုလိုဘာသာရေးဆိုင်ဒီရုံးနေပါညာရင်မှာဘယ်လူတွေမှမသိဝင်လာတယ်ဆိုရင်တော့ကျွန်တော်တို့ကလည်းအလွယ်တကူတစိုက်ခတ်လိုက်မယ်ဗျာတစ်ခေတ်တစ်ခါအာဏာရှင်ခေတ်ကအသုံးချခဲ့တဲ့စွမ်းရှင်လိုပုံကူမျိုးတွေကဒီနေ့ရှိသူတို့လက်ဝဲတွေထဲမှာရှိနေသေးတယ်လို့ကျွန်တော်အဲ့လိုမြင်တယ်နောက်တစ်ခုကဒီပြည်နယ်ကိုရေးခင်းနေမှာကျွန်တော်ကြားတော့ထောင်ထဲကနေပြီးတော့နှီးကြီးသမားတွေထုတ်ပေးပြီးတော့လုပ်တယ်ခြင်နေဆိုတာလဲပေတိုင်းတာဒီမှန်မလဲဆိုတာလဲကျွန်တော်ပြောလို့မရဘူးဒါပေမဲ့သတင်းတွေထွက်နေတာတော့မှန်မဲပေါ့နော်ဆိုတော့အဲ့ဒီလူတွေကိုသူတို့ကဒီရှော့ပေးမယ်ရှုတ်ပေးမယ်ဆိုတဲ့ဟာမျိုးတွေနဲ့လေအတိအကျုံတွေမှာအဆုံးပြုလို့ရနိုင်တယ်လေဗျာနော
်အကျဉ်းသားတွေကိုလူငင်းချမ်းသာခွင့်ပြုမယ်ဆိုရင်ကြိုတင်ပြင်ဆင်ထားတဲ့အချက်တွေနဲ့အဲ့ဒီလိုကြိုတင်ပြင်ဆင်မှုတွေမရှိရင်လူအဖွဲ့စည်းမှာမတည်ငြိမ်မှုတွေကြုံရတယ်လို့လဲလက်ကျန်နိုင်ငံအကျဉ်းသားစီစီကော်မတီဝင်ကိုရဲအောင်ကပြောပါတယ်
ဒီလိုကောဒီမှာတော့ဦးသိန်းညောင်းကဂျန်နယ်အနေစီပေါ့နော်အကျိုးကျိုးသတင်းကျမ်းစာခွင့်ကျင်နေပေါ့ဗျာတင်တဲ့ခါတော့ကျွန်တော်ပြောထားတာရှိပါတယ်ဒါဆိုတော့အကျိုးကျိုးသတင်းကျမ်းစာခွင့်တော့ဟာမျိုးပေါ့လေဘာလို့လဲဆိုတော့ဒီမှာဒီလုံးဝရှိတဲ့ကျင်းတောင်ထဲမှာရှိတဲ့လူကြီးအားလုံးကိုကြည့်မယ်ဆိုရင်တော့နိုင်ငံရေးကျင်းသားတဲ့တခြားရာဇဝတ်ပုံမှတ်တွေနဲ့ရာဇဝတ်ပုံမှတ်တွေအများကြီးပဲပေါ့အဲ့တော့ဘယ်လိုပဲဖြစ်ဖြစ်ဒီသတင်းကျမ်းစာခွင့်တွေလုပ်တော့မယ်ဆိုလို့ရှိရင်အဲ့မလုပ်ခင်မှာနံပါတ်1ဆိုပတ်သက်စကြဝဠာဒီသူတွေရဲ့လုံခြုံရေးအတွက်ကိုအမှန်ကန်ကြပြီးနိုင်ပြီလားဆိုတာကိုနံပါတ်၁စဉ်းစားတဲ့နဲ့ဒုတိယတစ်ခုကဒီရာဇဝတ်မှုတွေကဘာကြောင့်ဖြစ်ပွားတာလဲဟုတ်လားဘယ်လိုလူမျိုးတွေဖြစ်ပွားခဲ့တာလဲအဓိကတော့ဒီရောမယ်ဆိုလို့ရှိရင်ကောင်းမွန်တဲ့အတမိုးဝမ်းကြောင်းတွေမရှိတော့တဲ့အခါမှာလူတွေကမိမိတို့ရဲ့ယက်တိမှုတွေလမ်းကြောင်းတွေလိုက်ရင်းနဲ့ကျွန်တော်တို့ဒီလိုအလွယ်လမ်းတွေလိုက်ရင်းနဲ့ရာဇဝတ်မှုတွေကျူးလွန်ခဲ့တာတွေဖြစ်တယ်အဲ့တော့သူတို့အတွက်ဒီလိုလူမျိုးတွေပြန်လွတ်လာရင်သူတို့ကောင်းမွန်တဲ့အလုပ်ကိုင်တွေကိုကျွန်တော်တို့ရှာဖွေပေးနိုင်ပြီလားအစင်းသိရှိပြီလားဆိုတာကိုကျွန်တော်ကမှာရောဘယ်လောက်ထိပြင်ဆင်ထားနိုင်မှာလဲဒီလိုတွေပြင်ဆင်ထားနိုင်မှာသာလို့ဖို့ကြော်ကိုကျွန်တော်တို့ကစဉ်းစားတဲ့နယ်ဆိုတာမျိုးတော့ကျွန်တော်ဟိုပြောထားတာရှိပါတယ်ပြောရဆိုလို့ရှိရင်ဒီလိုမျိုးအချိန်တိုင်းနေမှာဓာစစ်သားတွေဒီလိုအများကြီးတွေ့ပြီးတဲ့အချိန်မှာကျွန်တော်တို့ထူးခြားမှုတွေဓာစစ်မှုတွေစစ်ပွားမှုတွေကပိုပြီးများလာတာမျိုးတွေကျွန်တော်ရှိပါတယ် ဒါကတကယ်တမ်းစည်ရင်းစရာရပြောရင်ကျွန်တော်စတိတ်ချက်ချစည်ရင်းစရာကျွန်တော်နိုင်ငံမှာစနစ်ကျကောက်ယူထားမှုမရှိလို့ဒါမနိုင်ရှင်နေပေမဲ့ဒီကျွန်တော်တို့ဆိုဒီရက်ထဲမှာဒီနေတဲ့လူတွေအနေနဲ့တော့သိပါတယ်ငကိုတဲ့ပို့ပြီးတော့အဓိကဟိုတာမန်မှုမျိုးတွေခိုးမှုတို့ဒီလူရဲမှုတို့ဝိုင်းနိုင်မှုမျိုးတွေဆိုတာကအချိန်ကြီးအများကြီးပို့ပြီးဖြစ်လာတာတွေကိုကျွန်တော်တို့ပို့ပြီးတွေ့နေရတယ်ဗျာ
ရာဇဝတ်အကျဉ်းသားတွေကိုလုံငင်းချမ်းသာခွင့်ပြုတဲ့အခါကြိုတင်ပြင်ဆင်မှုမရှိရင်လူအဖွဲ့အစည်းအတွက်တည်ငြိမ်မှုကိုထိခိုက်စေနိုင်တယ်ဆိုတော့သုံးသက်ချက်တွေတင်ပြလိုက်တာပါခင်ဗျာ